ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ကချင်ပြည်နယ်တာဝန်ခံဦးသိန်းစောပြည်နယ်ပါတီဥက္ကဋ္ဌဦးလျွန်ငန်းဆိုင်တို့ကမက်ဆေ့ချ်ဟောပြောခဲ့တာဖြစ်ပါတယ်ဦးသိန်းစောဟာလက်ရှိပြည်ထောင်စုတော်ကိုယ်စားလှယ်ဖြစ်ပြီးလာမယ့်ရွေးကောက်ပွဲမှာကချင်ပြည်နယ်မဲဆန္ဒနယ်အမှတ်9ကနေအမျိုးသားလွှတ်တော်အတွက်ဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်ပြည်ခိုင်ပြိုးပါတီဟာမြန်မာနိုင်ငံမှာဒီကြိမ်တစ်ခါမှမရရှိဘူးတဲ့ငင်းချမ်းရေးရရှိအောင်ဆောင်ရွက်နေတယ်လို့ဖက်ဒရယ်ပြည်ထောင်စုကြီးကိုတည်ဆောက်နေတဲ့ပါတီဖြစ်တယ်လို့အမျိုးသားလွှတ်တော်ကိုယ်စားလှယ်လောင်းဦးသိန်းစောကပြောပါတယ
်တိုင်းရင်းသားပြည်သူတွေအားလုံးလိုလားနေသောတောက်တနေသောထာဝရရှင်ချမ်းရေးကြီးကိုဥဆောင်ပြီးဖော်ဆောင်နေတာပြည်ခိုင်ပြိုးပါတီပဲဖြစ်ပါတယ်ပြည်တော်စုမြန်မာနိုင်ငံမှာရှိသောခေါင်းဆောင်တွေအကုန်လုံးဟာဖက်ဒရယ်ဆိုတာဟာကိုယ့်အရာကိုယ့်ဌာနကိုအောင်မြင်တိုးတက်အောင်ကိုယ့်ပြည်သူတွေနဲ့ဝိုင်းဝန်းတည်ဆောက်တဲ့စနစ်ဖြစ်တယ်ဖက်ဒရယ်ဆိုတာကခွဲခွာခြင်းတွေမဟုတ်ဘူးဖက်ဒရယ်ဆိုတာဟာပေါင်းစည်းခြင်းတွေဖြစ်တယ်ဆိုတာကျွန်တော်တို့ခံယူလိုက်တယ်ဒါကြောင့်ပထမပြောင်းလဲမှုတရားအနေနဲ့နိုင်ငံတော်မှာတာဝန်ရှိတဲ့ပုဂ္ဂိုလ်များအလုံးဒီဖက်ဒရယ်ပြည်ထောင်စုကြီးကိုတည်ဆောက်ဖို့လေးလေးနက်နက်တန်တိတ်တန်ချပြီးဖြစ်တယ်ဆိုတာအသိပေးပြောကြားလိုပါတယ်။
တောင်သူတွေအနေနဲ့လေယာဉ်မြေတွေကိုကိုယ်ပိုင်စီမံခန့်ခွဲနိုင်ဖို့အလုတ္တမအရေးပညာရေးနဲ့ကျန်းမာရေးလမ်းမဆက်တွေစတဲ့နယ်ပယ်အသီးသီးမှာပတ်စုံဖွံ့ဖြိုးတိုးတက်အောင်ပြည်ခိုင်ပြိုးပါတီကဆောင်ရွက်နေတယ်လို့ပြောပါတယ်။ဒါ့အပြင်ပါတီနဲ့မူဝါဒအရေးကြီးတယ်လို့လူပုဂ္ဂိုလ်လည်းအရေးပါကြောင်းအနာဂတ်မှာဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတည်ဆောက်ဖို့နဲ့လက်နက်ကင်ပြပခတွေခြုံငိမ့်နိုင်ဖို့အတွက်လာမယ့်ရွေးကောက်ပွဲမှာပါတီပေါင်း90ကျော်တည်းကဘယ်ပါတီကိုမဲထည့်ရမယ်ဆိုတာပြည်သူတွေအလေးထားစဉ်းစားကြဖို့ကိုလည်းတိုက်တွန်းခဲ့ပါတယ်။အချင်းပြည်နယ်ပြည်ခံပြိုးပါတီဥက္ကဋ္ဌပြည်နယ်လွှတ်တော်ကိုယ်စားလှယ်လောင်းဦးလျွန်ငန်းဆိုင်ကလာမယ့်ရွေးကောက်ပွဲမှာပြည်ခံပြိုးပါတီအနိုင်ရခဲ့မယ်ဆိုရင်စစ်ဘေးဒုက္ခသည်တွေနေရပြန်နိုင်ရေးအတွက်ဆောင်ရွက်သွားမယ်လို့ပြောခဲ့ပါတယ်
။ကျွန်တော်တို့ပြည်ခံပြိုးပါတီကိုဆက်လက်ပြီးမှထောက်ခံအားပေးမယ်ဆိုရင်နံပါတ်1ငင်းချမ်းရေးကိုကျွန်တော်တို့အများဆုံးရရှိအောင်ရုပ်မှရှောင်တိနေတဲ့ကျွန်တော်တို့ရဲ့ပြည်သူတွေကိုသူ့နေရက်ကိုအများဆုံးပြန်နိုင်အောင်ကျွန်တော်တို့ကြိုးစားပေးမှာပဲကျွန်တော်တို့ကချင်ပြည်နယ်ကြီးကဖွံ့ဖြိုးတိုးတက်အောင်အစွမ်းကိုကြိုးပမ်းဆောင်ရွက်ပေးပါမယ်ခင်ဗျာကြိုက်ပါလားခင်ဗျာ
ဒါအပြင်မိမိတို့အစိုးရလက်ထက်မှာဖုန်းလိုင်းတွေအများကြီးသုံးဆွဲလာနိုင်တာလမ်းဘန်းဆက်တွေရင်းနဲ့လက်စမီတွေကောင်းမွန်လာတာတွေဟာပြောင်းလဲမှုတွေပဲလို့ပြောဆိုစည်းရုံးခဲ့ပါတယ်မဲဆွယ်ပွဲကိုတက်ရောက်တဲ့မြစ်ကြီးနားမြို့အင်ဂျန်တုံရောက်ကွက်ကဒေါ်ဆိုင်အောင်ကပြည်ခံပြိုးပါတီခေါင်းဆောင်တွေရဲ့မဲဆွယ်စည်းရုံးပြောဆိုမှုတွေအပေါ်သူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်ဟိုစစ်ဆောင်တွေကိုခုနေနေရောက်ပြန်ဖို့ပြမယ်ဆိုတဲ့ဟာကိုကျွန်မသဘောကျတယ်ပြည်မှာပြည်နယ်အုပ်ချုပ်ပေးပေးမယ်ဆိုတဲ့အတန်တော့မကြားရဘူးဒါပေမဲ့နိုင်ငံရေးသူတက်အောင်ဖွံ့ဖြိုးအောင်လုပ်မယ်ဆိုတာတော့ကျွန်မကြားခဲ့ရတယ်အဲ့ဒါတော့ကျွန်မလည်းကျေနပ်တယ
်ချင်းပြည်နယ်မြို့နယ်ဆက်ရှိမြို့နယ်မှာမဲဆန္ဒနယ်မြေ90အတွက်ကိုယ်စလဲလောင်း900ကျော်ဝင်ရောက်ရှင်ပြိုင်မှာဖြစ်ပြီးပြည်ခိုင်ပြိုးပါတီကမက်ဆနာနဲ့အာလုံးနေဘမှာဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်။မက်ဆွေဟောပြောပွဲကိုကိုယ်စလဲလောင်း20လောက်တက်ရောက်ခဲ့ပြီးပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဝင်တွေနဲ့ဒေတာကန်တထောင်ကျော်တက်ရောက်ခဲ့တယ်လို့ကချင်ဥပညာရှင်တွေကတေးတချင်းတွေနဲ့ဖြောပြခဲ့ပါတယ်ခင်ဗျာ။